နိုင်ငံတကာရောက်မြန်မာတွေအနေနဲ့ကပ္ပမြို့ကြီးအသီးသီးကမြန်မာတန်ရုံတွေမှာနိုဝင်ဘာရွေးကောက်ပွဲအတွက်ကြိုတင်စံတမဲတွေပေးနေကြပြီဖြစ်ပါတယ်။မဲစီရင်တွေမှာမဲပေးဖို့နာမည်မပါတာ၊မဲပေးဖို့မဲပြအလုံးအလောက်မရှိတာ၊စားရက်ပြဿနာတွေအတော်တော်များများကြုံတွေ့နေရပါတယ်။ဒီအခြေအနေကိုတော့ကုန်ရံဝင်းအောင်ကစူးစီးတင်ဆက်ပေးမှာပါရှင်။
တောင်ကိုရီးယားနိုင်ငံကကိုရေဝနထွန်းကတော့မိမိပေးရမယ့်မဲလက်မှတ်အစိုးမျိုးမြန်မာတန်ရုံးကိုရောက်မလာတာကြောင့်မိမိနေထိုင်ခဲ့တဲ့အခြားရပ်ကွက်ကမဲပြားနဲ့အစားထိုးပြီးတန်ရုံးကသူ့ကိုမဲပေးခိုင်းကြောင်းပြောပါတယ်။ကျွန်တော်မဲနံပါတ်တောင်းတယ်ကျွန်တော်နံပါတ်ဟိုအပြင်မှာရှိတဲ့ဂျိုတင်မဲနံပါတ်ကဘယ်လောက်လဲတောင်းတယ်ကျွန်တော်ပေးလိုက်တယ်မှတ်ပုံတွေထုတ်ပြလိုက်တယ်ပြီးရင်ကျ သူတို့ကနေပြီးတော့ဒီ80ရက်ကွက်ထဲမှာရှိတဲ့လူဦးရေတွေကနေပြီးတော့မဲပေးလို့ရမယ်စာရွက်3ရက်ကျော်ထုတ်ပေးလိုက်တယ်ခင်ဗျ။အဲ့တော့ဒီဟာစာရွက်ကိုကျွန်တော်ယူပြီးမဲပေးလိုက်လို့ရှိရင်အဆင်ပြေမလားလို့သူတို့ကျွန်တော်မေးရတော့ရပါတယ်ဆိုပြီးတော့ဒီ80ဆိုတဲ့နေရာ3ရက်ဆိုတဲ့နေရာမှာ collection နဲ့ဖြစ်ပြီးတက်လို့ပေးရတယ်ကျွန်တော်အဲ့လိုပေးရတာပါ
။ဂျပန်နိုင်ငံတိုကျိုမြို့မြန်မာတန်ရုံမှာလည်းမဲပြားမပြည့်စုံတဲ့ပြဿနာတွေနဲ့ရင်ဆိုင်ရတယ်လို့ကိုယ်တိုင်မဲသွားပေးခဲ့သူကိုဇော်မင်းထွန်းကပြောပါတယ်
။သူတို့ရှင်းပြတာကပြည်ထောင်စုနဲ့ဒီရုပ်ောက်ကကော်မရှင်ကနေသူတို့ဒီပို့လိုက်တဲ့မဲပေးခွင့်လူစည်းရင်းရဲ့နောက်ဒီမဲစာရွက်စာတမ်းတွေစာရိတ်တွေက14ရက်နေ့မှရောက်ပြီးတော့သူတို့အားချင်းစီစဉ်ဆောင်ရတာဖြစ်တယ်လို့ဆိုတော့မဲမလောက်တာကိုမင်းနဲ့မှသူတို့သိတယ်ပေါ့နော်တိတိကျကျမဲရန်ကုန်သူတို့လှမ်းကြောင်းကြတယ်လှမ်းကြောင်းတော့သူတို့ကတော့နိုင်ငံရေးနဲ့ပတ်သက်တာဖြစ်တဲ့အတွက်နေပြည်တော်ကိုပြောပြီးတော့ဒီလိုလူမျိုးမဲတွေမလောက်ပါဘူးအမြန်ဆုံးပြန်ပို့ပေးပါဆိုပြီးတော့သူတို့အဲ့လိုလှမ်းပြောတာဆိုအဲ့လိုဖြည့်ဆည်းရပြောတယ်ဒီမဲကိုထပ်ပြီးတော့မြေပြည်နယ်ရနိုင်မလားဆိုပြောတော့သူကရေကောက်ွယ်ကော်မရှင်ကနေအဲ့ဒီမဲတွေကိုအမြန်ဆုံးဒီကိုပို့ပေးလို့ရှိရင်သူတို့မဲပေးခွင့်ပေးမယ်ဒီအတွက်ကြောင့်လေကျွန်တော်တို့မဲပေးခွင့်ချိုးတင်မဲပေးခွင့်ကို23ရင်းနေသူတကန်းထပ်ပိုးထားပြီးတယ်ပေါ့နော်အဲ့ဒီအတွက်သူတို့ဆောင်ရွက်ပြီးမလို့ပြောတယ
်2015ရေကောက်ွယ်အတွက်မဲပေးရမှာပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်တိုင်းဒေသကြီးနဲ့တိုင်းသားကိုယ်စားလှယ်အတွက်ဆိုပြီး၄မျိုးရွေးချယ်ရတာရှိပေမဲ့မဲပြားအမျိုးအစားမပြည့်စုံတဲ့အခြေအနေနဲ့ရင်ဆိုင်ရတယ်လို့စင်ကာပူနိုင်ငံမြန်မာတန်ရုံးမှမဲပေးခဲ့သူမတ်ဇာဇာကပြောပါတယ
်ဖုန်းလောက်တဲ့ကိစ္စတစ်ခုလုံးအတွက်တော့ညီမတို့တော့တိတ်ကြံနာမရှိခဲ့ဘူးညီမတို့ကရန်ငင်းဆိုတော့ညီမတို့ရက်ကွက်ကြတော့မြန်နေဒါနဲ့ညီမဘေးနာတယောက်ကကြတော့ရခိုင်အမကြီးသူကကြတော့ဟိုရန်ကုန်မှာနေတယ်ဒါပေမဲ့ရခိုင်ဆိုတော့သူကဟိုတိုင်းသားပြည်ရမှာပေါ့နော်ဒါပေမဲ့သူ့ရဲ့မဲမပါလားမင်းမပါတော့သူ့ရဲ့ဟွာပေါ့နော်ရခိုင်မင်းမပါတဲ့အတွက်တောင်းနေဒါပေမဲ့ဟိုဘက်ကလည်းသူတို့ရှိမှပါလာတဲ့ list ထဲမှာပါတဲ့လူမဟုတ်တဲ့အတွက်ပေါ့နော်အဲ့ဒါအဲ့မှာသူတို့ပြဿနာတက်နေတာတော့ကြားတယ
်ဗီဒီနိုင်ငံလန်ဒန်မှာအခုအတန်းဖွင့်ချိန်မြန်မာနိုင်ငံသားတွေတန်ရုံမှာမဲပေးနေကြပါပြီမဲပေးခြင်းပေမဲ့အဝေးကနေမဲလာပေးဖို့အခက်အခဲရှိနေတယ်လို့လန်ဒန်မြို့ကဒေါက်တာတက်ကူကူကပြောပါတယ
်တော်များများလန်ဒန်မြို့ပေါ်မှာမနေကြအောင်အဝေးမှာနေကြတာဆိုတော့ကျွန်တော်နဲ့လန်ဒန်နဲ့စမိုင်း150လောက်ဝေးပါတယ်အဲ့တော့အကယ်၍များလက်မှတ်မီတာလက်မှတ်ကိုကတ်ဝယ်လို့ရှိရင်ပေါင်ပေါ့နော်တစ်ပေါင်က US ဒေါ်လာ 1.58 လောက်ပေါက်ပါတယ်အဲ့ဒါတစ်ပေါင်ကိုကျွန်တော်တို့ဘယ်လောက်ကုန်လဲဆိုရင်150လောက်ထိကုန်နိုင်ပါတယ်ခါလေးကျရင်ကန်ဆိုရင်လည်း200လောက်ထိကုန်သွားနိုင်ပါတယ
်နိုင်ငံကြီးတစ်ခုဖြစ်တဲ့ဩစတြေးလျနိုင်ငံမှာလည်းအလားတူပြဿနာရှိနေတယ်လို့ဩစတြေးလျနိုင်ငံရောက်မြန်မာနိုင်ငံသားတွေက VOA ကိုပြောပါတယ်ကျူတင်မဲကောက်ခံတဲ့ကိစ္စမှာမြန်မာတန်ရုံတွေကအတက်နိုင်ဆုံးလှုပ်ဆောင်နေတယ်ဆိုပေမဲ့အလွဲအမှားပြဿနာတွေအများအပြားရှိနေပြီးတန်ရုံကဘာမှတာဝန်ယူဖြေရှင်းနိုင်ခြင်းမရှိဘူးလို့တိုကျိုမြို့ကကိုဇော်မင်းထွန်းကထောက်ပြပါတယ
်ကျွန်တော်တို့ပြည်ပရောက်နိုင်ငံသားတွေအနေနဲ့ကမဲပေးခွင့်ကို35ပြည်ရဲ့သားနဲ့မဲပေးခွင့်မရခဲ့လို့ဒီဂျပန်နိုင်ငံမှာရှိတဲ့ဗမာတန်ရုံကထုတ်တဲ့ list မှာပေါ့နော်မပါလာတဲ့လူတွေတော်တော်များများကြုံရတယ်အဲ့ဒါကြောင့်ကျွန်တော်တို့ပြန်ပါမှာပြန်ပါရလာတဲ့ပေါ့နော်ဥမာចောင်းသားတွေကိုတဘောနဲ့ကိုဆောင်နဲ့ကိုလာတဲ့ပေါ့နော်အမီစာဟုတ်ဒီအပြင်ကိုသူတို့အစိုးရကလွှတ်တဲ့လူတွေမှလည်းမပါလာတယ်အများကြီးကြုံလာပြီးတော့တိုင်ဝန်လာပြီးမပါလာတဲ့တစ်ခေါက်ပြန်သွားရတယ်ပေါ့နော်အဲ့လူတွေကိုလည်းသူကရှင်းယူပြီးတော့ဟိုနေပြည်တော်ပြန်ပြီးရေးမယ်23ရက်နေ့ပြီးခဲ့လို့ရှင်တော့ပြီးပါမမီလို့ရှင်မရပါဘူးဆိုတဲ့ဟာမျိုးပေါ့နော်အဲ့တော့မကျင်တတ်လို့ရှင်ဒီပြမပြူကပြန်ပြီးတော့မဲသွားပေးကြပါဆိုအဲ့လိုမျိုးပုံစံနဲ့သူတို့ဖြေရှင်းတာတွေ့ရတယ်ဗျာ
အခုလိုမဲပေးလူစိတ်ရှိကြတဲ့နိုင်ငံရောက်မြန်မာတွေရဲ့အခက်ခဲတွေကြောင့်စင်ကာပူနိုင်ငံမှာဆိုရင်အော်တိုဘာလ21ရက်နေ့ထိမဲပေးခွင့်ရက်ကိုတိုးမြှင့်သတ်မှတ်ပေးထားပြီးဂျပန်နိုင်ငံမှာလည်းအော်တိုဘာ23ရက်နေ့ထိရက်တိုးထားကြောင်းသိရပါပါတယ်ခင်ဗျာ